က်ဆရာဝဲဟာလူသုံးခုနည်းပညာစီးပွားရေးလုပ်ငန်းကြီးတွေသူတို့ထုတ်ကုန်တွေကိုစုဝေးပြသကြတဲ့အကြီးမားဆုံးနည်းပညာထုတ်ကုန်ပြပွဲဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း90 1969ခုနှစ်ကပထမဆုံးစီးရက်ဆရာဝဲကိုနယူးယောက်မြို့မှာလှုပ်ခဲ့ပြီးခြင်းတွေကဆိုရင်လူသုံးခုနည်းပညာလောကမှာပြောင်းလဲမှုကြီးတွေအများအပြားရှိထားပြီးဖြစ်တယ်လို့နည်းပညာသစ်တွေကိုသုံးထားတဲ့ပစ္စည်းအသစ်ဆန်းတွေကလည်းနှစ်ဆင်ထွက်လာနေတာပါ။လုပ်ငန်းကြီးလုပ်ငန်းသေးအခုမှစထောင်တဲ့လုပ်ငန်းအသစ်စတဲ့ဤပညာကုမ္ပဏီအသီးသီးကသူတို့ရဲ့ထုတ်ကုန်တွေကိုယူတိုင်းသုံးဆွဲလာဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ပါဝင်ပြသကြတဲ့ CES ပြပွဲတွင်ဒီနှစ်မှာရောဘယ်လိုပစ္စည်းတွေကိုတွေ့ရဖို့မျှော်လင့်ထားကြပါမလဲ။ဤပညာလောကမှာအရေးပါတဲ့ပစ္စည်းအားလုံးလိုကိုဒီပြပွဲအတွင်းမှာတွေ့ရမှာကတော့သိကြပါတယ်။ဒီနှစ်ကတော့စက်ရုပ်ဤပညာသုံးပစ္စည်းတွေကိုပို့ပြီးတွေ့ကြရလိမ့်မယ်လို့CES ပြပွဲကိုသမဂ္ဂတာပြုအစီအစဉ်ကျင်းပတဲ့လူသုံးဤပညာသင်း Consumer Technology Association CDA က Gary Shapiro ကပြောပါတယ
် In 2018 we're seeing more and more with robotics, artificial intelligence, devices which help us stay healthy and predict
whether or not we're going to get sick. ဤပညာနဲ့ဉာဏ်တူ Artificial Intelligence သုံးတဲ့ပစ္စည်းတွေကိုပို့ပြီးတော့တွေ့ကြမှာပါကျွန်တော်တို့ကျန်းမာနေအောင်ကူညီပေးမယ့်ပစ္စည်းတွေကျွန်တော်တို့နေမကောင်းဖြစ်တော့မလားဆိုတာခံမှန်းနိုင်တဲ့ပစ္စည်းတွေဘလို့ကုသမှုမျိုးခံယူသင့်တယ်လို့အကြံပေးမယ့်ပစ္စည်းတွေကိုတွေ့ကြရပါမယ်အလိုအလျောက်မောင်းတဲ့ရင်တွေထွက်လာမယ့်အလားအလာကလည်းတိတ်ကိုကြီးမားနေပါတယ် IoT ပစ္စည်းတွေကိုလည်းပိုးပြီးတော့တွေ့လာကြဖို့ရှိပါတယ
် IoT ဆိုတာကတော့ Internet of Things ကိုအတူပေါက်ခေါ်တာပါ IoT တွေဟာရေခဲတက်တာအပူအိမ်ချိန်ကြီးတဲ့ thermostat လေအေးလေပူပေးစက်ပုံစိုးဆက်စတဲ့လူနေအိမ်တအိမ်မှာပုံမှန်အားဖြင့်အသုံးပြုနေကြပစ္စည်းတွေတကူရေတုံးရက်စစ်ပစ္စည်းအမျိုးမျိုးစတာတွေကိုအင်တာနက်နဲ့ချိတ်ဆက်ထားတဲ့ပစ္စည်းတွေဖြစ်ပါတယ်။အဲဒီလိုအင်တာနက်နဲ့ချိတ်ဆက်ထားတဲ့ IoT ပစ္စည်းတွေရဲ့ဈေးကွက်ဟာဇာမင်းနှစ်တွေအတွင်းအကြီးအကျယ်ဖြစ်ထွန်းလာမယ်လို့ကျန်းကျင်သူတွေကခန့်မှန်းထားပါတယ်။2020ပြည့်နှစ်ရောက်တဲ့အခါကမ္ဘာတစ်ဝန်းမှာအသုံးပြုတဲ့ IoT ပစ္စည်းပေါင်း 20.4 ဘီလီယံအထိရှိလာမယ်လို့American နည်းပညာဆိုင်ရာသုတေသနကုမ္ပဏီတစ်ခုဖြစ်တဲ့ Gartner ကခန့်မှန်းထားပါတယ်။အထူးသဖြင့်ကတော့တရုတ်နိုင်ငံ၊မြောက်အမေရိကနဲ့အနောက်ဥရောပတို့မှာဝယ်လူအားတက်လာမယ်အလားအလာကြောင့်ပါ။ CES ဟာ LG နဲ့ Samsung တို့ IoT တွေကိုထုတ်တဲ့ကုမ္ပဏီကြီးတွေအတွက်တော့တကယ်ပွဲကြီးပါပဲ။ပိုးပြီးတင်းငယ်တဲ့စရုပ်တွေနောက်ထပ်ထွက်လာဖို့ရှိတယ်လို့ Hotel အကျိုးခံမှပြီးလေဆိပ်တွေနဲ့အများပြည်သူနဲ့ဆိုင်တဲ့တခြားနေရာတွေမှာဝယ်ဆောင်မှုပေးဖို့ရည်ရွယ်တဲ့ပူကြီးရဲ့စက်ရုပ်တွေလည်းထွက်လာမယ်လို့ကျွမ်းကျင်သူတွေကခန့်မှန်းထားပါတယ်။ Paul McManus ဟာစက်ရုပ်နည်းပညာဆိုင်ရာကျွမ်းကျင်သူတူပါ
။ We're working with malls and now we have the other smaller robots that will be going in the franchises where it can take a credit card.
ကုန်တိုင်းကြီးတွေမှာစက်ရုပ်တွေကိုသုံးဖို့ကျွန်တော်တို့တွဲလုပ်နေပါတယ်။ဒါအပြင်လုပ်ငန်းတွေမှာသုံးမယ်တခြားစက်ရုပ်လေးတွေလည်းရှိလာနေပါပြီ။ဥပမာဈေးဝယ်တာကိုအကျွေးဝယ်ကန့်တဲ့လက်ခံတဲ့နေရာလိုစားတောက်ဆိုင်တွေမှာခိုင်းဖို့လိုစက်ရုပ်မျိုးတွေပါ။
မော်တော်ကားကဏ္ဍကလည်း CES ပြပွဲမှာမကြာသေးခင်နှစ်တွေအတွင်းပိုပိုပြီးတော့ပါဝင်လာတဲ့ကဏ္ဍတစ်ခုဖြစ်လာနေပါတယ်။ဒီနှစ်ပြပွဲမှာလည်း Ford နဲ့ Toyota တို့အပါအဝင်ထိပ်တန်းကားကုမ္ပဏီကြီးအတော်များများပါလာဖို့ရှိပါတယ်။အလိုလျောက်မောင်းနေတဲ့ကားတွေအကြောင်းတရုတ်ပြတိုက်ထူးထားတဲ့ဗီဒီယိုတွေကိုဒီနှစ်ပြပွဲမှာအတော်တွေ့ကြရမယ်လို့လေ့လာသူတွေကခန့်မှန်းထားပါတယ်။ဒါပေမဲ့တော့ကမ္ဘာမြို့ကြီးတွေမှာဒီဇယ်နဲ့ဓာတ်ဆီသုံးမော်တော်ကားတွေကြောင့်လေထုညဉ့်ညံ့တာကိုတိုက်ဖြတ်ဖို့ပိုလှုပ်လာနေကြပြီးဘက်ထရီတွေကလည်းပိုကောင်းလာပိုဈေးသက်သာလာတာကြောင့်ဆေးရစစ်စကူတာလိုစကိတ်ဘုတ်ပြားလိုစက်ဘေးလိုတကိုရီသုံးတေယူပို့ဆောင်ရေးပစ္စည်းတွေကိုလည်းတွေ့ကြရဖို့ရှိပါတယ်။အဲဒီလိုပစ္စည်းမျိုးတွေက Cycle Boot ဆိုတဲ့စကူတာတစ်မျိုးကိုထုတ်လုပ်တဲ့ကုမ္ပဏီက Feel Levanti ကသူတို့ရဲ့စကူတာအကြောင်းအခုလိုရှင်းပြပါရစေ
။ You mean and the cycle board follows and steers in the direction that you mean so your body mass is always
up. ခင်ဗျာကိုယ်ကိုရေးလိုက်ရင်အဲ့ဒီလိုရေးလိုက်တဲ့လမ်းကြောင်းအတိုင်း cycle board ကလည်းလိုက်ပြီးတော့ထိမ့်မှောင်သွားမှာပါ။ဆိုတော့ကိုယ့်ရဲ့ခန္ဓာကိုယ်လေးချိန်ကအမြဲတမ်းတင့်တော်တဲ့ဘက်မှာရှိနေပါလိမ့်မယ်
။ Virtual reality လို့ခေါ်တဲ့ကိုယ်မြင်ခွင်ထဲမှာတကယ်အစ်အမှန်လို့မြင်အောင်ဖန်တီးထားတဲ့မိပညာတွေကလည်းဒီနှစ်ပိုင်းတွေမှာတိတ်ကိုခက်စားလာပါလိမ့်မယ်။ AR Augmented Reality, VR, Virtual Reality, MR, Mixed Reality, စသည်အားဖြင့်ဤပညာကလည်းအမျိုးမျိုးပါ။ Qualcomm, Google, Lenovo, Sony, Zeiss နဲ့ Kodak စတဲ့ကုမ္ပဏီတွေကထုတ်တဲ့ AR, VR, MR ပစ္စည်းတွေဒီနှစ် CES ပြပွဲမှာအတော်လေးတွေ့ကြရမယ်လို့ခန့်မှန်းထားကြပါတယ်။ အဲ့ဒါတွေအပြင်တခြားပစ္စည်းအစ်စ်တွေလည်း screen resolution 4K တောင်မှက 5K 8K စတဲ့ K kilo resolution နဲ့ပိုပြီးအရွယ်အစားကြီးတဲ့ high definition smart TV တွေကိုလည်းပေးကြရပါမယ် iMac လိုမျိုးအားလုံးတွဲထားတဲ့ Windows စနစ်သုံး PC ကွန်ပျူတာတွေ Microsoft ရဲ့ Surface tablet ကိုရှင်ပြိုင်မဲ့တခြားကုမ္ပဏီတွေရဲ့အလားတူ tablet တွေနဲ့အတူ Qualcomm နဲ့ AMD chip ပြားတွေကိုသုံးတဲ့ကွန်ပျူတာတွေဒီပြပွဲအတွင်းမြင်ရမှာပါ CES ပြပွဲမှာဒီပညာကုမ္ပဏီတွေနဲ့တခြားဆက်ဆက်ကုမ္ပဏီတွေစုစုပေါင်း3900ကျော်ကပြကန်းတွေဖွင့်ပြီးပြကြမှာပါဒါ့အပြင်ဒီပညာဆိုင်ရာဆွေးနွေးပွဲတွေလည်းရှိပြီးနိုင်ငံပေါင်း150ကတယောက်သူပေါင်း3,800ကျော်တက်မယ်လို့ခန့်မှန်းထားပါတယ်ဒီပြပွဲကိုကမကထပြုစီစဉ်တာကတော့သာတုံသူဒီပညာအသင်း CTA ဖြစ်ပြီးဒီအသင်းဟာဒေါ်လာဘီလီယံ290ကျော်ရှိတဲ့အမေရိကန်လူသုံးကုန်ဒီပညာလုပ်ငန်းဇန်တာကိုကိုးစားပြုတဲ့ပုံသွေးအသင်းဖြစ်ပါတယ်ခင်ဗျာ